အနည်းဆုံးလူတရားနဲ့50ဦးသေဆုံးခဲ့တယ်လို့ရက်တက်ဖွဲ့ကအတည်ပြုပြောဆိုထားတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကမြေပြိုမှုတော်တော်များများဖြစ်ခဲ့တဲ့နေရာတွေမှာတော့ရာနဲ့ချီတဲ့ကယ်ဆယ်ရေးဝန်ထမ်းတွေကရွှေတွေအစာအုပ်ပြတ်တွေကြားမှာအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေနေရပါတယ်။တောင်ပိုင်းကယ်ရာလာပြည်နယ်အတွင်းမှာမိုးတီထန်စွာရွာသွန်းပြီးတော့လက်ဖက်ဆိုင်ခင်းတွေနဲ့ ဒတွေမှာမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီမြေပြိုမှုမှာတော့လူနေအိမ်တွေပြိုကျပျက်စီးပြီးတော့တစ်ပင်တွေပြိုလဲကျတာတံတားတွေကျိုးကျပျက်စီးခဲ့တယ်လို့အနည်းဆုံးလူ186ယောက်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲအယားရှိအိုင်ဂျက်ကပြောပါတယ်။အခုချိန်မှာတော့လူပေါင်း189ယောက်ပျောက်ဆုံးနေပါတယ်လို့ပြည်နယ်အစိုးရပြောခွင့်ရ PN Manoj ကပြောပါတယ်။ရှာဖွေတွေ့ရှိတဲ့ရုပ်ဦးလောင်းတွေက89လောင်းကိုတော့ဘဲသူဘဝတွေဆိုတာစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်ရုပ်ဦးလောင်းတွေကိုမိသားစုဝင်တွေထံကိုအနှံခဲ့တယ်လို့ပြောပါတယ်။ရွှွန်နေနဲ့အစာအုပ်ပြက်တွေကြားမှာပိတ်မိနေတဲ့ဒါဇင်နဲ့ချီတဲ့သူတွေကိုကယ်ဆယ်ရေးဝင်တဲ့300ကျော်ကကယ်တင်နိုင်ခဲ့ပေမဲ့လမ်းတွေပိတ်ဆို့ပြီးတော့သွားလာရေးခက်ခဲနေတာကြောင့်အဲ့ဒီမြေပြိုမှုတွေကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေဖြစ်နေပါတယ်လို့ရဲအယားရှိအိုင်ဂျက်ကပြောပါတယ်ရှင်။